မြန်မာနိုင်ငံတွင်စီရေပတိပခဖြစ်ပွားရာနေရာဒေသတိုးလာနေချိန်မှာနိုင်ငံတကာကလည်းသူတို့ရဲ့နိုင်ငံသားတွေမြန်မာပြည်ထဲတိုးလာခွင့်ကိုနေရာတွေပို့ပြီးတော့ကန့်သတ်လာပါတယ်ဗြိတိန်နိုင်ငံသားရဲ့ယုံ FCDO ရဲ့အခုနောက်ဆုံးထုတ်ပြန်ချက်ထဲမှာရန်ကုန်ပဲခူးနဲ့အေရဝတီတိုင်းအဲ့ဒီနေရာ၃နေရာကိုအစိမ်းရောင်ဒေသအဖြစ်သတ်မှတ်ထားပြီးတော့ခရီးမသွားခင်အကြံပြုချက်ရယူဖို့တတိပေးထားပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့မတင်ရေးထိုက်ကပြောပြထားပါတယ
်မြန်မာနိုင်ငံတွင်းမှာစစ်ကောင်စီနဲ့ဒေသခံဒေါ်လန်ရီအင်အားစုတွေကြားတိုက်ပွဲတွေကြောင်းနေမြေလုံးချုံမှုမရှိလို့ခီးသွားလာခွင့်ပြုတဲ့နေရာတွေလည်းရှာလာပါတယ်နိုင်ငံတကာကနေမြန်မာနိုင်ငံမှာရောက်ရှိနေတဲ့သူတို့ရဲ့နိုင်ငံသားတွေအတွက်ခီးသွားလာခွင့်ကိုကန့်သတ်ထားတာဖြစ်ပြီးဒီထဲမှာဗြိတိန်နိုင်ငံလည်းပါဝင်ပါတယ်ဗြိတိန်နိုင်ငံသားရေယုံ FCDO ရဲ့အခုနောက်ဆုံးနိုဝင်ဘာလ10ရက်ထုတ်ပြန်ချက်ထင်မှာတော့ရန်ကုန်ပဲခူးနယ်အရာဝတီတိုင်းဒီနေရာတွေကိုသာအစိမ်းရောင်နေမြေအဖြစ်သတ်မှတ်ပေးထားပြီးခီးမသွားခင်အကြံပြုချက်တောင်းခံချဖို့လည်းသတိပေးထားပါတယ်ရန်ကုန်လိုလူရည်ထူထပ်တဲ့မြို့ပြမှာတခြားဒေသတွေလိုစီရေးပဋိပက္ခမတင်းမာပေမဲ့ဆီယနာရှင်ကိုတော်လန်တဲ့လှုပ်ရှားမှုတွေကတော့အနည်းနဲ့အများရှိနေတုံးမယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ကျူးလွန်သူဘယ်သူဘယ်ဝါမသိတဲ့ပောက်ကွဲမှုတွေကလည်းဆက်ပြီးရှိနေပါတယ်။မြန်ကုန်မြို့နယ်တရက်ကွက်မှာရှိတဲ့ Honey Nets Bar မှာလည်းနိုဝင်ဘာလ13ရက်ည9နာရီဝန်းကျင်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့အနားမှာနေထိုင်သူတွေကပြောပါတယ်။
ကျွန်တော်တို့ကမှဖြစ်ပြီးမှလေ online ပေါ်တမတင်းရတာပါအတန်းလည်းမကြားလိုက်ဘူးဖြစ်လိုက်တော့လေဟိုထူးထူးကြားတော့ဘာမှမရှိပါဘူးပဲကျွန်တော်တို့တော့တိတ်မကြားလိုက်ဘူးပြဟုတ်တော့စစ်စစ်ရင်းကြတယ်ပါရှင်လည်းကျွန်တော်တို့ဟိုအတန်းကြီးပဲပေါ့နော်စစ်စစ်တာလည်းစစ်စစ်နေတာစစ်စစ်အတိုင်းဖြေကြတော့ဒီလောက်ပါပဲ
ပဲခူးတိုင်းမှာလည်းစစ်ကောင်စီဘက်ကအခုရက်ပိုင်းနဲ့လုံခြုံရေးကင်းလှည့်တာတွေပို့တို့လောက်လာတယ်လို့ဒေသခံတွေကပြောပါတယ်ညဘက်အချိန်တွေမှာကား9စီး8စီးဝင်းကျင်လောက်နဲ့ကင်းလှည့်ထားရရှိနေပြီးဒေသခံတွေကတော့ညမှောင်ရီပြိုးစာခြေလောက်ကလေးကအတော်လာတိတ်မလုံကြတော့ဘူးလို့ဘကူးမျိုးကန်တယောက်ကပြောပါတယ
်ဒေသတွေတက်လာတော့သူတို့ရွာအဝင်ပေါက်တွေဘာတွေမှဟိုအရင်တော့သူတို့အစောကြီးလာတယ်3နိုင်ခွဲတွေဘာလာရှင်းတယ်ပေါ့လေအခု3နိုင်ခွဲတို့4နိုင်လို့လာတဲ့ခါကျရင်အမှစောင့်နေတဲ့အခွက်တွေတွေ့ရပေါ့ဗာလဲညာလဲပေါ့မင်းမရတာလေးဘာလေးရှိတယ်ပေါ့ရက်ပိုင်းတော့သူတို့လည်းတော်တော်ကြီးသတိကြည်ကြည်ထားပြီးတော့နဘူတဲ့ပို့ပြီးတော့အဲတိုးပြီးတော့လဲလဲစောက်ကြည့်နေတဲ့သဘောရှိတယ်။တကယ်ထိတ်လန့်လန့်တော့ဖြစ်နေကြတာဟောအေးတတ်တာတော့မရှိဘူးပေါ့
။အေယာဝတီတိုင်းမှာတော့ပွင့်လင်းရာသီမှုကန်းချီပဲလာရောက်လဲပတ်သူရှိသလိုအေယာဝတီတိုင်းအဝင်ဂိတ်တွေမှာတော့စစ်စေးတာတွေရှိတယ်လို့သိရပါတယ်။ဒါပြေအရာဝတီတိုင်းနယ်ကရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့မြို့နယ်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားပို့ချထားတယ်လို့ဒေတာတွင်းမီဒီယာတွေကဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးရှောင်းတခင်စစ်ဆေးတာမျိုးလည်းအခုနောက်ပိုင်းပိုများလာတယ်လို့ပသိမ်ဒေတာကန်တဦးကပြောပါတယ်။
ကျွန်တော်ကလာမယ်ဆိုရင်တော့ပန်တိုင်ကိစ္စရှိမယ်လေ။အသိအဝင်မှာတကိကြီးမယ်။တစ်တာနည်းနည်းများလာတော့ပန်တိုင်ကိစ္စမှာတစ်ချက်ဆက်တယ်။အရာဝတီတိုင်းအဝင်ပေါ့နော်။နောက်ပသိဝင်မှာတစ်ချက်ဆက်တယ်။အစီအစီကတော့ငကူတဲ့ဆိုင်တော့နည်းနည်းလေးတော့ပို့ပြီးတော့ဆက်လာတယ်ပေါ့နော်။ငကူနဲ့တော့မတူဘူးပေါ့။မတူဘူးဆိုတော့သွားဖို့သွားလဲလာလို့ဆိုရင်လည်းဒီကဆက်တာလည်းသူတို့မှတ်ပုံလေးတွေပါတယ်အလိုမျိုးဟာမျိုးတွေဆက်တာများတယ်ပေါ့။ခုကပြောလို့တော့မရောက်ခါကျရင်လည်းသူတို့ကားနဲ့လာရင်တန်တန်ကားရက်ပြီးတော့ဟိုကားနဲ့လိုက်ပြီးတော့ရှောင်းတခင်ဆက်တဲ့ပုံစံမျိုးပေါ့နော်။လမ်းတွေမှာကျုံတဲ့နေရာမှာဆက်တာမျိုးတွေရှိတယ်။ဒါပေမဲ့အဲ့ဒါကလည်းအမြဲတမ်းတော့လည်းမရှိတော့ဘူးရှိနေတိုင်းနှီးပါတော့မဆက်ဘူးပေါ့နော်ဒါပေမဲ့တစ်ပတ်မှာ3ရက်လောက်ကိုဆိုတော့အဖွဲဆောင်နဲ့ဆက်တဲ့ပုံစံမျိုးဆက်တယ်ဟုတ်တယ
်ဗြိတိန်ဆိုရကသူ့နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့ခီးသွန်းလာခြင်းဆိုင်ရာအကြံပြုချက်ထဲမှာနေမြေသတိပေးချက်ကိုအစဉ်ခွဲပြီးသတ်မှတ်ထားတာပါကချင်ကယားကရင်ချင်းမွန်ရှမ်းမြောက်စကိုင်းမကွေးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေအပြင်တနင်္သာရီတိုင်းနဲ့မှာတော့ဘိတ်ကျွန်းစုကလွဲလို့ကျန်တဲ့နေရာတွေကိုခီးတော်လာခွင့်လုံးဝတားမြစ်ထားတာပါ